အမေရိကန်ပြည်ထောင်စုကယ်ဖိုးနီးယားပြည်နယ်ရန်ချိုမရက်ရှ်မြို့ကဆန်နီလန်းစ်မှာရှေ့တောင်အာရှနိုင်ငံများနဲ့အာဆီယံအဖွဲ့ဝင်ဆယ်နိုင်ငံကခေါင်းဆောင်တွေကိုတင်းနှလာနေကသမ္မတအိုဘားမားလက်ခံကြိုဆိုချိန်မှာပဲထိပ်သီးညီလာခံအပြင်ဘက်မှာရှိနေကြတဲ့ဆန္ဒပြသူတွေကခေါင်းဆောင်တွေဆွေးနွေးမဲ့အကြောင်းအရာတွေထဲမှာလူခွင့်ရေးကိစ္စကဦးစားပေးထည့်သွင်းဖို့တိုက်တွန်းခဲ့ကြပါတယ်။သမ္မတအိုဘားမားကတော့နှစ်ရက်ကြာကျင်းပမဲ့ဒီထိပ်သီးညီလာခံကိုတက်ရောက်လာကြတဲ့အာဆီယံခေါင်းဆောင်တွေကိုကုံတွယ်ရေးလုံခြုံရေးနဲ့အာရှပစိဖိတ်ဒေသမှာချိန်ခွင်ရှာညှိမဲ့အမေရိကန်အစိုးရရဲ့နိုင်ငံခြားရေးမူဝါဒတွေကိုပြောဆိုခဲ့ပါတယ်။ဒီလိုဆွေးနွေးရမှာဒေတာတည်ငြိမ်ရေးနဲ့တာယာဝါပြောရေးမှာအရေးပါတဲ့အရှိတောင်အာရှနဲ့အာဆီယံအသင်းဝင်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ဖို့အပြင်နိုင်ငံတိုင်းကလိုက်နာနိုင်တဲ့ဒေတာဆိုင်ရာသဘောတူညီချက်စီမံစည်းကမ်းတွေချမှတ်နိုင်ရေးဘုံကြီးမှန်းချက်တွေပါဝင်တယ်လို့လည်းသမ္မတအိုဘားမားကပြောကြားသွားပါတယ်။ထိပ်သီးညီလာခံကိုယာနဲ့ချီပြီးဆန္ဒပြကြသူတွေထဲမှာနှစ်ပေါင်း30ကျော်နိုင်ငံရဲ့အာဏာကိုချုပ်ကင်ထားတဲ့ဝန်ကြီးချုပ်ဟွန်ဆန်ရဲ့ကမ္ဘောဒီးယားနိုင်ငံကလူများစုပါဝင်တယ်လို့ဗီယက်နမ်ရဲ့လွှမ်းမိုးမှုကိုစန့်ကျင်တဲ့လာအိုနိုင်ငံသားတွေလည်းပါဝင်ပါတယ်။